American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယအကြိမ်ထိပ်သီးအစည်းအဝေးဟာသဘောတူညီချက်တစ်ခုခုမရဘဲနဲ့အဆုံးသတ်သွားပါပြီ။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေအလုံးကိုရုပ်သိမ်းပေးဖို့ Kim Jong Un ဘက်ကတောင်းဆိုပေမဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ American ဘက်ကလူချင်းတလောက်ဖျက်သိမ်းပေးဖို့သဘောမတူခဲ့ဘူးလို့သမ္မတ Trump ကပြောပါရယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒီကနေ့လုပ်တဲ့အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးအစည်းအဝေးဟာရလဒ်တစ်ခုခုထွက်မလာဘဲနဲ့အဆုံးသတ်သွားတာပါ။ဆွေးနွေးပွဲတွင်အဓိကပြောဆိုခဲ့ကြရတာကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့နိုင်ငံတကာဒဏ်ခတ်အရေးယူမှုတွေကိစ္စပဲဖြစ်ပြီးအဲ့ဒီအပေါ်နှစ်ဖက်သဘောတူညီချက်မရခဲ့တာဖြစ်တယ်လို့မျှော်လင့်ထားတဲ့ဆော့ဘီအစည်းအဝေးအဆုံးသတ်သွားပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောသွားပါတယ
်။ Basically they wanted the sanctions lifted in their entirety.And we couldn't do that.
အခြေခံအပြင်တခက်ရေးယူမှုတွေအားလုံးကိုယူသိမ်းဖို့သူတို့ကလူချင်းပြီးကျွန်တော်တို့ကအဲ့ဒါကိုမလုပ်နိုင်ပါဘူး။ကျွန်တော်တို့ဖြစ်ချင်သလောက်နျူကလ িয়ার အစီအစဉ်အစိပ်ပိုင်းကြီးတစ်ခုကိုဖျက်သိမ်းပေးဖို့သူတို့ဆန္ဒရှိပါတယ်။ဒါပေမဲ့အဲ့ဒီအတွက်တော့တခက်ရေးယူမှုအားလုံးကိုယူသိမ်းမပေးနိုင်ပါဘူး။ဆိုတော့ကျွန်တော်တို့ဆက်ပြီးပြောဆိုလုပ်ကိုင်သွားမှာပါ။ဒါပေမဲ့လက်ရှိမှာတော့အစည်းအဝေးကိုကျွန်တော်တို့အဆုံးသတ်လိုက်ရပါပြီ
။အစည်းအဝေးကအောင်မြင်မှုမရဘဲအဆုံးသတ်သွားပြီမလဲ။Kim Jong Un ဘောသူယုံကြည်မှုရှိတယ်လို့သမ္မတထရမ့်ကဆိုပြီးနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့သူ့ပြောစကားအပေါ်လက်ခံမှာဖြစ်တယ်လို့လည်းဆိုပါတယ်။ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကဆက်ရှိနေမှာဖြစ်တယ်လို့မိတ်ဆွေကောင်းတွေအဖြစ်လည်းဆက်ရှိသွားမယ်လို့သမ္မတထရမ့်ကပြောပါတယ်
။ They're in place. You know, I was watching as a lot of you folks over the weeks have said, "Oh,we've given up. We haven't given up anything."
ရေယူမှုတွေဆက်ရှိနေသေးပါ။ကျွန်တော်တို့ဘက်ကအားလုံးကိုရှော့ပေးလိုက်ပြီလို့ခင်ဗျားတို့တွေပြောကြတာကိုကျွန်တော်တွေ့ပါတယ်။ကျွန်တော်တို့ဘာကမှရှော့ပေးမထားပါဘူး။ဥပမာလည်းပြောရရင်ဥက္ကဋ္ဌဂျေကင်နဲ့ရောမြောက်ကိုရီးယားနဲ့ပါမိတ်ဆွေကောင်းတွေအဖြစ်ဆက်ရှိသွားမယ်လို့ကျွန်တော်ယူဆပါတယ်။သူတို့မှာကြီးမားတဲ့အလားအလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မယုံကြည်နိုင်လောက်တဲ့အလားအလာတွေရှိတယ်ဆိုတာလူတိုင်းကိုကျွန်တော်ပြောပါတယ်။ဒါပေမဲ့ဆက်ကြည့်သွားမှာပါ။တန်ခတ်ရေးယူမှုတွေကအဓိကအကြောင်းပါပဲတန်ခတ်ရေးယူမှုရုပ်သိမ်းမှုသူတို့ကလိုလားပေမဲ့ကျွန်တော်လိုချင်တဲ့အပိုင်းကိုတော့သူတို့ကလုပ်မပေးချင်ပါဘူးသူတို့လုပ်ပေးချင်တဲ့အပိုင်းတွေရှိပေမဲ့ကျွန်တော်လိုချင်တာတော့မဟုတ်ပါဘူ
းဇွန်နီဘွတ်ကအစမပြေပေမဲ့လေနျူကလ িয়ার နဲ့ဒုံးကျည်ဆန်သက်တာတွေကိုရပ်ဆိုင်ထားမယ်ဆိုတာခင်ကသူ့ကိုအာမခံပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်နျူကလ িয়ার ကင်းရှင်းရေးအတွက်နှစ်ဖက်စလုံးကဆန္ဒရှိကြပေမဲ့အမြင်မတူကြတာကြောင့်သဘောတူညီချက်မရလိုက်တဲ့သဘောမျိုးလေသမ္မတထရမ့်ကပြောပါတယ
် He has a certain vision and it's not exactly our vision but it's a lot closer than it was a year ago
သူမှအမြင်တစ်ခုရှိပြီးအဲ့ဒါကကျွန်တော်တို့မြင်တာနဲ့ထပ်တူမကြပါဘူးဒါပေမဲ့လွန်ခဲ့တဲ့တစ်နှစ်ကတည်းကစာရင်တော့အများကြီးနှီးစပ်လာပါတယ်အဆုံးမှာတော့ကျွန်တော်တို့အမြင်တူသွားကြမယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းလက်ရှိခီးစဉ်အတွက်ကတော့ဆွေးနွေးပွဲအဆုံးသတ်လိုက်ဖို့ကျွန်တော်ဆုံးဖြတ်ပါတယ်ဘာဖြစ်လာမယ်ဆိုတာတော့စက်ကြည့်သွားကြရမှာပါအ
ဲ့ဒီအချိန်ဒီအောက်မှာပဲထိပ်သီးအစည်းအဝေးဟာတိတ်ကိုကောင်းမွန်ပြီးအပြုသဘောဆောင်တယ်လို့သမ္မတအင်ဂျီတော်ကပြောပါတယ်တနိုင်ငံကြားဆွေးနွေးပြောဆိုတာတွေဆက်လုပ်သွားမယ်ဆိုတာသမ္မတထရမ့်ကအခိုင်အမာပြောပေမဲ့ခေါင်းဆောင်တို့ဦးကြားတတိယထိပ်သီးအစည်းအဝေးရှိလာအောင်မလားဆိုတာကိုတော့ကတိကဝတ်ပြုမပြောပါဘူးခေါင်းဆောင်တို့ပူတွဲပြီးအစောပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ခင်ဂျွန်ဝန်းကသူ့အနေနဲ့နျူကလ িয়ার ကင်းရှင်းအောင်လုပ်ဖို့စံထားမရှိဘူးဆိုရင်ဒီနေရာမှာအခုရောက်နေမှာမဟုတ်ဘူးလို့သတင်းတော့တွေကိုပြောထားပါတယ်။ခင်မြဲအဲ့ဒီအဖြေပေါ်သမ္မတထရမ့်ကဒါဟာအဖြေကောင်းတစ်ခုပါပဲ။ကြားဘူးသမျှထဲမှာအကောင်းဆုံးအဖြေဖြစ်ပါလိမ့်မယ်ဆိုပြီးသတင်းတော့တွေကိုပြောသွားပါသေးတယ်။ဒါအပြင်ပြုံရဲမျိုးတော်မှာအမေရိကန်ရဲ့ဆက်ဆံရေးယုံတယုံဖွင့်ဖို့အလားအလာနဲ့ပတ်သက်ပြီးသတင်းတော့တူကမေးတဲ့အပေါ်မှာသမ္မတထရမ့်ကစိတ်ဝင်စားစရာမေးခွန်းတစ်ခုပဲလို့ဆိုပြီးအဖြေကိုကြားကျင်တဲ့အကြောင်းပြောပါတယ်။အဲ့ဒါနဲ့ပတ်သက်လို့ခင်ဂျွန်ကစူးစိုးဖို့ကောင်းတဲ့ကိစ္စတစ်ခုဖြစ်မယ်လို့ထင်ကြောင်းဖြေသွားပါတယ်ခင်ဗျာ။